တောင်ရင်မြစ်ဘေးမှာရှိတဲ့ရှစ်ရှောက်စခန်းသုံးခုလောက်မှာကူးဆက်များတဲ့ယာတိတုပ်ကွေးပုံစံအပြားနာတွေများနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေကြသူတွေကဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မိုင်းအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြောက်ရီတောင်ဘက်ခြမ်းတောင်ရင်မြစ်ဘေးမှာရှိတဲ့ပလောတပုတ်စစ်ဘေးရှောင်စခန်းအပါဝင်စခန်းသုံးခုလောက်မှာကူးဆက်များတဲ့ယာတိတုပ်ကွေးအသွင်ဖျားနာမှုတွေဖြစ်ပေါ်နေတယ်ဆိုပြီးစစ်ဘေးရှောင်စခန်းကိုအစားအသောက်တွေကူညီပေးနေသူတဦးဖြစ်တဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။ဟုတ်ဖြားနာမှုပါဗျာအဲ့လိုမျိုးစစ်ဆောင်စခန်းတွေပေါ့စစ်ဆောင်စခန်းတွေကလူများတဲ့စခန်းတွေပေါ့ဟိုစခန်းတွေကိုကျွန်တော်တို့လည်းအဆက်အသွယ်ရှိတာတော့အဲ့ဒီဟိုထီလောက်ကောလည်းအဆက်အသွယ်ရှိတယ်အဲ့ဒီဘလောတပုတ်လည်းအဆက်အသွယ်ရှိတယ်နောက်တစ်ခုကဟိုကြောက်ခတ်ပေါ့နော်ဟိုအများကြီးဖြစ်နေတာဗျာအများကြီးဖြစ်နေတော့ဟိုကူးဆက်မှုတွေလည်းများတယ်ဟိုတနည်းအားမှာဖြစ်လို့ရှိရင်တအိမ်လုံးဖြစ်တာပေါ့ဗျာအဲ့လိုမျိုးပေါ့လူစမှုရများတယ်ဆိုတော့အကူအညီအများကြီးလိုအပ်နေတယ်အဓိကတော့ဟိုဘောပေါ့ဟိုတုပ်ကွေးဖြစ်တယ်နောက်တစ်ခုကတုပ်ကွေးနဲ့ရောပြီးတော့နောက်ငဖျားပါဖြစ်လာကြတယ်ဖြစ်လာကြတော့အဲ့မှာဟိုဘယ်လိုခေါ်မလဲဟိုစီဝါမလုံလောက်မှုတွေလိုပါလို့အဲ့လိုမျိုးအများကြီးကြောင့်နေတာ
ကိုဗစ်လက္ခဏာဆန်ဆန်နေလဲဖြစ်နေပြီးချောင်းဆိုးတာအဖျားကြီးတာဝမ်းလျှောတာတွေလည်းဖြစ်နေပါတယ်ပလောတပုတ်စခန်းကတော့စခန်းကြီးတစ်ခုဖြစ်ပြီးအဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာစစ်ဘေးရှောင်တွေအစုဝေး10ခုလောက်ရှိပြီးပလောတပုတ်မှာတော့လူရေ3000လောက်နေထိုင်နေပါတယ်အခုဆိုရင်စားနပ်ရိက္ခာသာမကစေးဝါးတွေပါအေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ
်ဟုတ်ချားတော့အဓိကတော့ဟောပေါ့ဗျာဟိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာပေါ့ဟိုအခုဟိုအရင်တော့လိုအပ်တာစေးဝါးပေါ့စံစီစားငွေဥက္ကတော်ဒါလည်းစားကြရပေါ့ဗျာအခုကတော့စေးဝါးပါကြိုးနေပြီ
ပလောတပုတ်စစ်ဘေးရှောင်စခန်းကတော့လေးကေကောငင်းညာရေးမျိုးတစ်မှာတိုက်ပွဲဖြစ်ချိန်ကစလို့စစ်ဘေးရှောင်ရတာနှစ်နှစ်ခွဲကျော်ကာလကိုရောက်ရှိလာပြီဖြစ်ပါတယ်ပလောတပုတ်ကတော့တောင်ရင်မြစ်ကမ်းဘေးမှာပဲအင်ဘက်တဲတွေနဲ့တိစောက်ထားပြီးပလောတပုတ်ကစောဝါလေးမဲထော်တလေးလေးကေကောဖလူဝလေးရတဲ့ကိုစတဲ့ခြေရွာတွေကနေရက်ပြန်မရတဲ့ဒေသခံတွေနေထိုင်နေကြတာဖြစ်ပါတယ်အဲ့ဒီစခန်းမှာကလေး300ကျော်ရှိပြီးထီလောက်ကောနေရာနဲ့တောက်ခက်နေရာတွေမှာလည်းကလေးတွေရှိနေပါတယ်အခုဆိုရင်ကူးဆက်မှုဖျားနာမှုတွေများတဲ့အတွက်ကလေးငယ်တွေကိုကြောင်မလွတ်ပဲအိမ်မှာပဲနေထိုင်ခိုင်းရတယ်လို့ဆိုပါတယ်တောင်ရင်မြစ်တလျှောက်မှာလက်တလုံးစစ်ဘေးရှောင်ဥယျာဉ်4500ဝန်းကျင်ရှိပြီးအခုဆိုရင်စားနပ်ရိက္ခာနဲ့စေးဝါးတွေအရေးပေါ်လိုအပ်နေပါတယ်ရှင်